လူကုန်ကူးသူတွေကိုတားဆီးနေတဲ့တူရကီနဲ့ဂရိနိုင်ငံတွေကိုကူညီဖို့အတွက်မြောက်အတ္တလန္တိတ်စစ်စာချုပ်ဖွဲ့နေတိုးကစစ်သည်မော်တွေအေဂျင်ပင်လယ်ပင်ကိုဥတီပြီးသွားနေပါပြီ။ဒါကရှေ့ပြောင်းဒုက္ခတဲ့အများပြားလာရောက်မှုကိုရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေနဲ့မဟာမိတ်ဖြစ်ကူညီဖို့အကြိုးစားချက်ပြပါ။တူရကီနဲ့ဂရိကမ်းခြေဆောင်တပ်တွေကိုချက်ချင်းကူညီဖို့အတွက်ဂျာမနီတပ်မှုတွေစစ်သည်မော်တုံးစင်ချထားလိုက်ကြောင်းနဲ့အခုလောလောဆယ်မှာတော့ရှေ့ပြောင်းဒုက္ခတွေတင်လာတဲ့တင်မော်တွေကိုဝင်းပြီးဖမ်းဖို့ဒီတင်မော်တွေကိုအမိန့်တော်မပေးသေးဘူးလို့နေတိုးအတွင်းမှုချုပ်ရန်စတိုဒန်ဘတ်ကအကြံပေးနေမှာပြောပါတယ်။အခုလိုတင်မော်တွေဆေးလွတ်ဖို့အတွက်ဘရပ်ဆဲလ်ဌာနချုပ်မှာနေတိုးကာကွယ်ဝန်ကြီးတွေနှစ်ကြာအစည်းအဝေးပြီးဆုံးဖြတ်ချက်ချတာဖြစ်ပြီးဒါကဂျာမနီတူရကီနဲ့ဂရိနိုင်ငံတွေရဲ့ပန်ကြားချက်ကိုတုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်။ဒီနေ့ထက်မှဥရောပကိုနိုင်ငံကြီးခေါ်လုံးကိုလာရောက်တဲ့ဒုက္ခတွေပေါင်းက၄သန်းလောက်ရှိတာမို့အရေးပေါ်ကင်တွင်မှာဖြစ်မယ်လို့အနောက်နိုင်ငံအစိုးရတွေခံယူလာတဲ့အတွက်အခုလိုနေတိုးဖွဲ့ကလှုပ်ဆောင်တာဖြစ်ပါတယ်။ Syria စစ်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခတွေတွားရောက်ဖို့လုပ်နေတဲ့ထိတ်ဆုံးနိုင်ငံဟာဂျာမနီဖြစ်ပြီးနောက်နေတိုးအဖွဲ့ဝင်တနင်္ဂနွေဖြစ်တဲ့တူရကီမှာလည်းလက်ခံထားတဲ့ဒုက္ခတွေကတုံ့တန်နေပါဖြစ်လာတာမို့ဝင်ပြီလာတာပါဒုက္ခတွေရဲ့အဆက်အပြတ်တိုးဝင်လာနေတာကိုအကူအညီပေးဖို့တူရကီကပန်ကြားခဲ့တာကြာနေပြီဖြစ်ပြီးဒီကိစ္စကြောင့်မဲ့တခြားမဟာမိတ်နိုင်ငံတွေနဲ့တူရကီတို့ကြားတင်းမာမှုတွေမကြာခဏဖြစ်ပေါ်နေတာဖြစ်ပါတယ်